ကုလားအင်ဆော်ပိုင်းမှာဆီးရီးယားမှာသမရဘာရှာအယ်အာဆက်ကိုဖျောက်ချခဲ့တဲ့ဆီးရီးယားတပုန်ကောင်းဆောင်အပေါ်အရင်ကဖမ်းဆီးနိုင်မှုထုတ်ပြန်ထားတဲ့စုချင်းငွေဒေါ်လာ10သန်းကိုပယ်ဖျက်လိုက်တယ်လို့အမေရိကန်အစိုးရကတောက်ချာနေမှာကြေညာပါတယ်။တချိန်ကအယ်ဂိုင်ရာနဲ့မဟာမိတ်ဖြစ်ခဲ့မှုတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ Harat Tiha Asham ကောင်းဆောင်အာမက်အယ်အရှာဟာအရှေ့လေပိုင်းဆိုင်ရာအမေရိကန်တပ်မတ် Barbara Leaf နဲ့ Damascus မြို့တော်မှာတွေ့ဆုံပြီးနောက်ဒီကြေညာချက်ထုတ်ပြန်ခဲ့တာပါ။HTS အဖွဲ့ကိုပြပအကြံဖက်အဖွဲ့အစည်းဖြစ်အမေရိကန်ကသတ်မှတ်ထားဆဲဖြစ်ပါတယ်။ဒီလိုသတ်မှတ်မှုကြောင့်ထားရှိတဲ့ပိတ်ဆို့အရေးယူမှုတွေကိုတော့ဖြေလျှော့ပေးမလားဆိုတာကို Leaf ကမပြောပါဘူး။ဒါပေမဲ့ Asha ဟာအကြံဖက်ဝါဒကိုစွန့်လွတ်ဖို့ဂရုပြုထားပြီးဒါကြောင့်သူ့ကိုဖမ်းဆီးနိုင်မှုချီးမြှင့်မယ်လို့ထုတ်ပြန်ထားတဲ့စုချေးကိုတော့ရုတ်သိမ်းလိုက်တယ်လို့သူကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နဲ့ဒေသတွင်းမှာရှိတဲ့မိတ်ဖက်တွေကိုချင်းချောက်မဲ့အကြံဖက်လုပ်ရက်တွေကိုစီးရီးယားပြည်တွင်းနဲ့ပြပမှာပြုလုပ်နိုင်ဖို့အရေးကြီးတဲ့လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့ Leaf ကပြောပါတယ်။အယ်ရှာရာကလူနည်းစုတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးမှဖြစ်ကြောင်းထုတ်ပေါ်ပြောကြားခဲ့တာကိုအမေရိကန်တာဝန်ရှိသူတွေကချိုးဆိုခဲ့ကြပါပေမဲ့ရေရှည်လှုပ်ဆောင်နိုင်မှုပေါ်တန်တရားရှိနေစေလို့ဆိုပါတယ်ခင်ဗျာ။